อาตนาวันนี้มาช่องหายมาเสกคนนี้ก็จะได้เท่าตัวอย่างคนเสกเราตรงนี้ยาตุลาสังปุยมาเท่าสมิคุณธนวริลาปุยเชิงคนใดเดตาจีที่กงยุติจำไว้ยุ่นเนี่ยนั่นเสียยากเว้ยโลกาลังมีบางอย่างธรรมะเย็นเย็นเป็นสิ่งจำบัดที่เราอดีธรรมะตัวเองอาการนาไหนแต่ก็มาดีดูเรื่องมามันนี่สอนจากตระชั้นยี่ที่เรากูอุไนอุมีบางอย่างสนิเอกามหาตีดูดมาตึงกีตีเรกูโดยเดย์ตาจีมองเช่นเดียวยังก่อนเราไปนิพพานจะเกิดตาเกมองยุ่งเว้นไหนตาเกมองเช่นไหนเว้นขอคนเชื่อมีปัญญาเอกตัวลิจิจังกมายุมีบายกงดีลิมิตมีบายติสมีลาสุเนยังก็นำไปนิพพานได้กันดูพอมาพัฒน์เสียมาอีดาวดาวโรติงกินิท่านามุญญาเสียเสียมาญาอาหูทายียังก็นำไปนิพพานได้กันดูเจ้านามญาพิจารณามองเช่นเดียวมองวิญญาณมองเยชัยมองเมินไหนมองชูวิญมองในอ่อนเล่นมองในในเล่นตั้งแต่เจตสุลมีอเมตดานะธรรมดานะเพียงเพียงข้อจะอันโนตาดานะอเยตมาปัญญาพระเจ้าเทียนีดานะโนทีนี้จะรู้ว่าเรื่องข้าน้าโกชิบุนาเด็กหญิงชโนมยาพยาอิมหากรุณาโกโกอายุจิวราติจิวพัสโสอันโนวันนั้นบรรดาว่าอดีตกาถาวยสุปุโรจิพิสันติญาณอ๋อโยกะกะกุฏิหิบิยมณียังตาลังกรโลจิโยกรานิเคลังกโตโลกาหิดายานาโทนโมมากรุณิกาตัสสะยอนาโชวินิยะญาตวาตัตวาอิฉันนาสีปวาตุลาดองดะกงกงคาระทินาธามีญาจิสินอมยะพยาติกะกะกะดีหิบิกรีกะวาอะเยเตเตชาโลทิโตเลอะเวมิยะยิปิไตจาพะยะทิงามะสะละมาโรกาลังเนอะทินจิไตนิโกชีจาโลกาละปะโลโลกาหิตายะตะกาโลกาอิอโจสีวะอโลมาอะนิโยกะรานิอุสะอะเถชะเนงามิตาจีมาตะมิตาเนตะถาสะนิสุญญีหุจะติชะเวงาเตอสุอะลุงคะเยโนมุโรโกสะโรโนพะยัพชิยะอิตันโจโกอะทุโตมุยะริภิภิเคระละจิญญโนอะตะสงณะยะณะโลเสวังกุโรอิเปมันเยโนกะโรวะนะนะจิปัญญาสวาโลดมุกะยะสาริณีมหากรุณีกะตะตะเวหะยิวะตะเกรุตะนาชิกิมาเกรุณาสินจิตโตมุโนกะตะนะตะกะวินิยะญาสวาตัตวาอิฉันนาสีปวาโลลาดองดาคงบองพาลจิณาธามิญาทุสิโนยัสยานโมโยติจงโยมาโมโยติกรโยจูสิโกจินติอัตุเบเวตุสิจิตะติผิดปาสิณะติมีบาลีมาจินตาริยายาถาจะได้ปกติเชิงานในมายินเจมุลูกวาลูกโลกะเวสัมมุลูกปิตามุสราลี
ခြေကအားဖြင့်ရရှိပြီးတဲ့အခါမှာကိုယ်ပဲဘုရားတရားကိုကိုယ်ပဲသိကြတဲ့အခါအဲ့ဒီရဲ့ပို့တဲ့အရာလေးကိုရဖို့လိုအပ်တာပေါ့မိဘစီကရတဲ့အကျဉ်းနာတဲ့ပို့တဲ့သာသနာအရေးမှာရနိုင်တဲ့ပညာဆိုတာတော့ဒီလောကလုံးမှာတောင်မရနိုင်တဲ့ပညာမျိုးလို့ပြောဆိုတော့ဤဤနေရာမှာဒီပညာမျိုးဆိုတာရလို့ခဲနေတယ်။ဘာကြောင့်ခဲနေတယ်လို့ပြောရမလို့ခရားဖွင့်ပြီးတော့မြတ်စွာဘုရားတရားဟောမှာဟောကြားတဲ့တရားတိုင်းလိုက်တာစစ်သုံးနိုင်မှာဒီပညာမျိုးဆိုတာရနိုင်တာဖြစ်တယ်။သာသနာအရေးမှာမှရနိုင်တဲ့ပညာမျိုးလို့ဒီလိုဆိုလို့ရပေါ့။လောကမှာပညာမျိုးမျိုးသင်ယူကြတယ်ဖြစ်ပညာလို့ပြောရတဲ့အဲ့ဒီပါလေပတ်သက်တဲ့ပညာတွေတို့ဝိဇ္ဇာနဲ့ပတ်သက်တဲ့ပညာလက်တွေတို့ပညာအမျိုးမျိုးလောကမှာရှိဖို့အထောက်လို့ရရှိနိုင်ကြတယ်ပေါ့အခုသာသနာအရေးမှရနိုင်တဲ့ပညာမျိုးကလောကမှာရနိုင်တဲ့ပညာမျိုးတွေနဲ့လောကမှာတူချူချားတဲ့ပညာမျိုးကလည်းဖြစ်ဒီပညာမျိုးဟာသာမန်လူသားတွေလက်လမ်းမမီတဲ့ပညာမျိုးဖြစ်ဒီလိုဆိုတော့အဲ့တော့ဒီပညာမျိုးနဲ့ပတ်သက်လာတဲ့အခါမှာဘယ်လိုဆိုထားတော့ဘိက္ခုဘိုင်းဆရာကစာရေးအလွန်ချူချားတဲ့အမြင်တွေကိုအခြေခံပြီးတော့ဖြစ်ပေါ်လာတဲ့ပညာဒီပညာမျိုးဟာဝေးရပါအနေနဲ့ရနိုင်တာမဟုတ်ဘူးတကယ်ကိုလေ့ကျင့်သင်ကြားပြီးမှလေ့ကျင့်ပြီးကိုယ်တိုင်အထုမှရနိုင်တဲ့ပညာမျိုးဖြစ်ရသော်ဘုရားသခင်ကိုတော်မြတ်ဘလောင်းတော်ဘဝကဒီပညာရဖို့အတွက်6နှစ်ပတ်လုံးကြိုးပမ်းအထုခဲ့ကြတယ်ကြိုးပမ်းအထုခဲ့ရဒုက္ခရစရိယအဖြစ်ပြန်မှန်းခဲဆိုတော့ကျင့်လို့6နှစ်မြောက်တဲ့အခါမှာဒီပညာကိုရရှိတာဖြစ်။အလုံးပင်ပန်းစွာရှာဖွေပြီးကိုယ်တိုင်လေ့ကျင့်မှုမှရနိုင်တဲ့ပညာမျိုး။ဆရာသမားစီကသင်လို့ရတဲ့ပညာမျိုးမဟုတ်ဘူး။အဲ့ဒီသာသနာ့ရေးမှာရတဲ့ပညာမျိုးဆိုဒီမှာဆရာစီကနီးလောက်ယူပြီးတော့ကိုယ်တိုင်ကျင့်ကြံကြိုးကိုအားထုတ်မှရနိုင်တဲ့ပညာမျိုး။ဒီပညာမျိုးရပြီဆိုရင်တဏှာကမတိခဲ့အရာကြီးတဏှာမှာသာဝရဖုံးကွယ်ပြီးတော့နှစ်ပေါင်းရှည်ကြတော့လူတွေရဲ့စိတ်ကိုတော်မိုးချုပ်ကန်ထားတဲ့အဝိဇ္ဇာဆိုတဲ့မောဟတရားကိုဖယ်ရှားနိုင်တာဖြစ်တယ်။တခြားပညာရပ်တွေကမောဟဆိုတဲ့အဝိဇ္ဇာဖယ်ရှားနိုင်ခြင်းမရှိဘူး။ဖယ်ရှားနိုင်တာမရှိဘူး။ဖယ်ရှားရုံနဲ့မသာဘူး။ပါဠိလေးဖြစ်သွားအောင်တော့လုပ်နိုင်ကြောင်းရှိဘူး။ဟုတ်ပြီမြတ်စွာဘုရားဟောကြားတဲ့အဆုံးအမဤစနစ်တွေအတိုင်းလိုက်တာဖြစ်လို့ပဲဆိုရင်ဒီပညာကတော့အမောင်အလုံးကိုရှင်းပြီးတော့သာဝရလင်းနဲ့အလင်းကိုပေးစွမ်းနိုင်တဲ့ပညာမျိုးပဲဖြစ်တယ်။ဒါကြောင့်မို့ဒီပညာနဲ့ပတ်သက်တဲ့ဆိုထားတဲ့စကားလေးတစ်ခုမှတ်သားဖို့ရယ်။ပညာဟိတစ္ဆာလောကတမေ။ဒါကအခြေခံအားဖြင့်ပြောလိုက်မယ်ဆိုရင်လောကသမိုင်းလောကမှာပညာဟိပညာသာလင်တစ်ထောရှင်းမွန်တတ်တဲ့ကြာကောင်းရဆုံးသောအရာဖြစ်တယ်ဒီလိုဆိုရင်ပေါ့ပညာဟာလောကမှာအကောင်းဆုံးလို့ပြောပညုတ်တရာတပ်ပေဓမ္မသဘာဝဓမ္မတရားတွေထဲမှာအကောင်းဆုံးကိုရှာပါဆိုရင်ပညာပဲပညာတော့အကောင်းတဲ့သဘာဝတရားဆိုတာလောကမှာရှိဘူးယရနာပစ္စည်းတွေထဲမှာအကောင်းဆုံးယရနာပစ္စည်းဆိုတာဘာလဲလို့တန်ဖိုးနဲ့ဖြတ်ပြီးတော့ပြောကြရတယ်လို့ပဲသင်္ခါရလို့ဆိုရယ်သဘာဝတရားတွေထဲမှာအကောင်းဆုံးအသာဆုံးအမြင့်ဆုံးအမြတ်ဆုံးဆိုတဲ့အရာဘာလဲလို့ပြောမယ်ဆိုရင်ပညာသာလင်အမြင့်ဆုံးအမြတ်ဆုံးလို့ဒီလိုပြောရပညာရဲ့တန်ဖိုးကိုသိရှိနားလည်ပြီးတော့ပြောတဲ့စကားအတွေးခေါ်ကပညာဟာအရာခတ်သိမ့်နဲ့ပို့ပြီးတော့တာလွန်ကောင်းမြတ်တယ်ဆိုတဲ့အတွေ့အ
အဲ့ဒီအမြင်မျိုးနဲ့ဒီစကားကိုဆိုရင်ပညာဟိသစ္စာလောကတမေလောကတွေလောကကြီးမှာလူတိုင်းဝိုင်းမှာဖြစ်ဖြစ်နတ်ဒီပြမာတွေတိုင်းဝိုင်းမှာဖြစ်ဖြစ်တတိတရဝါတွေအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေရဲ့အတိုင်းဝိုင်းမှာဘာဟာအကောင်းဆုံးလဲလို့ဆိုရင်ပညာဟိသစ္စာပညာသာလဲအကောင်းဆုံးချီးမွမ်းမွေဖြစ်ဆုံးပဲလို့ဆိုတော့ပညာဆိုတာဘာပညာလုံးလို့နောက်ကနေပြီးတော့ definition ပေါ့ define လုပ်ပြီးတဲ့အခါမှာဘယ်လို define လုပ်ရပညာအားလုံးဒီလောကမှာကောင်းတယ်လို့တော့ချီးမွမ်းရမယ်သို့တော့အကောင်းဆုံးဆိုတာမဖြစ်ဘူးအကောင်းဆုံးဆိုတဲ့ပညာဟာဘယ်လိုပညာလုံးလို့ဆိုတော့ယာယံနိဗ္ဗိဒကာမိနိအကောင်းဆုံးဆိုတဲ့ပညာဟာလေနိဗ္ဗိဒကာမိနိအားလုံးကိုထောက်ထွင်းပြီးတော့သိမြင်နိုင်တဲ့ပညာမျိုးသာဖြစ်တယ်အရာခသိကိုထောက်ထွင်းပြီးတော့သိမြင်နိုင်တဲ့ဆိုတာမန်ပညာတွေကအတွင်းကိုထောက်ပြီးတော့မြင်နိုင်ကြမရှိတာအခုလောကီမှာသင်ကြားနေကြတဲ့ပညာတွေဒီပညာပဲဖြစ်ဖြစ်အပေါ်ယံအတွက်သင်သွားကြတာအတွင်းအနစ်သာရကိုမသိနိုင်ဘူးဆိုလိုတာကလူကိုကြည့်တဲ့အခါလူတွေဟာအတွင်းကိုမသိနိုင်ကြဘူးအပေါ်ယံလေးကြည့်ပြီးတော့ဒီလူကရုပ်ချောတယ်ဒီလူကရုပ်မချောဘူးတဲ့အပေါ်ယံအရင်လေးမှာနော်ကြည့်ပြီးတော့လူတွေဆုံးဖြတ်ကြအတွင်းအနစ်သာရဆိုတာသိနိုင်ကြအောင်ဖြစ်တော့တခြားပညာရည်တွေလည်းလောကမှာဒီလိုပဲသုံးဖြစ်ရုံပညာရည်တွေဖြစ်တယ်အခုပြောတဲ့ပညာရည်တော့ယာယံနိဗ္ဗိဒသာမိနိဗ္ဗိဒဆိုခိုက်ထောက်ပြီးတော့သိတဲ့အတိဒါကြောင့်မလို့ဒီအတိမျိုးကို insight knowledge ဆိုတာဒါ insight အတွေ့အကြုံအောင်မြင်နိုင်တဲ့အရာထိုးပေါက်ပြီးတော့မြင်နိုင်တဲ့အရာအပေါ်ယံလေးကြည့်ပြီးပြောတဲ့ပညာမျိုးမဟုတ်ဘူးအပေါ်ယံသိတဲ့အသိမဟုတ်ဘူးအတွင်းအနစ်သာရဖြစ်တာစိုက်ကြည့်တဲ့ပညာမျိုးလို့အဲ့ဒီပညာမျိုးဆိုလို့အဲ့တော့အတွင်းကိုဖောက်ပြီးတော့ penetration လို့ခေါ် penetrate အတွင်းကိုဖောက်ပြီးတော့သွားနိုင်တဲ့ပညာဆိုတာဈာထဲမှာဘာတွေကအကာအကွယ်လုပ်နေတယ်လဲဆိုရင်လောဘကလည်းအကာအကွယ်ထားတယ်ဒေါသကလည်းအကာအကွယ်ထားတယ်အဓိကကတော့မောဟဆိုတဲ့ဒုက္ခနဲ့ကာဝေသတိပဲလို့အတွင်းကိုဖုံးမြင်နိုင်တဲ့ပညာအောင်ရှားပါ့မယ်။အခုမြတ်စွာဘုရားသာသနာမှာရနိုင်တဲ့ပညာသာသနာရိပ်မှာပညာဆိုတာအတွင်းဖောက်ပြီးတော့မြင်နိုင်တဲ့ပညာမျိုး။အဲ့ဒီအတွင်းဖောက်မြင်နိုင်တဲ့ပညာမျိုးမှမရဘူးဆိုရင်လူတွေရဲ့သံဃာမှာရှိတဲ့အာယုန်နဲ့တွဲကပ်နေတဲ့အတွေ့အတာဆိုရက်ဒီလောဘတဏှာလောဘကိုကယ်ရှားနိုင်မှာမဟုတ်ဘူးတဏှာလောဘတွဲနေအောင်တဏှာကိုအားပြီးအားမြောက်ပြုတ်ပြီးတော့ပို့ပြီးတော့အင်အားကောင်းလာအောင်ထောက်ပံ့ကူညီနေရမောဟဆိုတာကိုကယ်ရှားနိုင်မှာမဟုတ်ဘူးဒီလိုပညာနဲ့သိမှတောင်လေဒါတွေကဖယ်ရှားပြစ်လို့ရတယ်ဒီလိုဆိုတာတော့အေးဒါကြောင့်မို့နိဗ္ဗိဒကာမိနိအတွင်းဖောက်ပြီးတော့အတွင်းကိုရောက်သွားတဲ့ကိလေသာဆိုတဲ့အဆိုင်ခဲတွေဖောက်လောဘဆိုတာဖောက်ထင်းပြီးတော့အတွင်းထိအောင်စိုက်ထိသိမြင်တဲ့ပညာမျိုးအဲ့ဒီပညာမျိုးကလောကမှာအကောင်းဆုံးပဲဒါဖြင့်အဲ့ဒီပညာဟာအတွင်းထိအောင်ဖောက်ထင်းပြီးတော့ penetration သို့မဟုတ် insight knowledge ဟာဘယ်လိုအတွက်ဘယ်လိုဆိုင်ရည်ရှိရောဆိုယာယတံမပသနာတိသာတိဘဝပြိခေယံအဲ့ဒီပညာမျိုးနဲ့နော်အမှန်ကန်နာနဲ့တရားနဲ့ပညာရဲ့တရားတွေကမှန်ကန်မှုပြည့်စုံတာမဟုတ်ဘူးပေါ့မှန်ကန်မှုပြည့်စုံတာမဟုတ်အများလက်ခံတဲ့အမှန်ရောတာနဲ့မှန်တယ်အများနဲ့ဆန့်ကျင်လာတဲ့အရာမျိုးကိုမဆုံးဖြတ်နိုင်ဆုံးဖြတ်နိုင်ကြောင်းမရှိဘူးအရိယာသူတော်ရှင်တွေရဲ့အမြင်နဲ့ပုရုဇဉ်တွေရဲ့အမြင်ဟာအလုံးကွဲပြားခြားတာအလုံးကွဲပြားခြားတာလက်စွာဘုရားကတုတ်တန်တစ်ခုမှဟောတာလေ
အရိယာသူလုံးစင်တွေကဆုခလို့မြင်တဲ့အရာတွေကိုပုရုဇင်တွေကဒုက္ခလို့မြင်တယ်ပုရုဇင်တွေကဒုက္ခလို့မြင်တဲ့အရာတွေကြတော့အရိယာသူလုံးစင်တွေကဒုက္ခလို့မြင်တယ်ဒါကြောင့်ဟိုအမြင်တစ်ခုဟာဆန့်ကျင်ပဲဖြစ်နေတယ်ဒါလို့ဆိုတော့အဲ့ဒါကဘုလို့ဆန့်ကျင်တယ်လို့ဆိုရင်မှန်ကန်တဲ့အမြင်မဟုတ်ပြီးအတွက်ကြောင့်ဆက်ကျင်ပါတာ။ဘုသူဇင်ရဲ့အမြင်ဟာမှန်ကန်တဲ့အမြင်မဟုတ်ဘူး။ယာယသမ္မာပ္ပစ္စံ။မှန်ကန်မြင်ပြီးဆိုလို့ရှိရင်ဘာဖြစ်လဲ။သာတိဘဝပြိစ္ဆာ။ဘဝရဲ့ဘုဆုံးတပ်ဖို့ထတဲ့လဲလဲမွေးပါပြီးတော့တဏှာမှာဒုက္ခရောက်နေတယ်ဘဝတစ်ခုဆုံးတပ်သွားဖို့ဆိုတာအကင်းဖောက်မြင်နိုင်တဲ့ပညာနဲ့မှစွန့်နိုင်တဲ့ကျန်တဲ့ပညာရဲ့ပြီးစွန့်နိုင်ဒီပညာမျိုးအရတကယ်ရှိသလားတကယ်ရှိဘယ်မှာရှိတယ်ဆိုဘုရားမြတ်စွာဘုရားရဲ့မိစနစ်ထဲမှာရှိတယ်ဒါကြောင့်သာသနာအရေးမှာပညာဆိုဒီပညာကိုဆိုလို့တဲ့မိဘတွေစီကရတဲ့အကျဉ်းနာနဲ့ပညာဆိုတာဒီပညာမျိုးမဟုတ်ဘူးဒီပညာမျိုးကသာသနာအရေးမှန်လာရနိုင်တဲ့ပညာလို့ဒီလိုရှင်းဆိုတာမှတ်သားကြရအောင်။ဒါဖြင့်အဲ့ဒီပညာရောက်ဝေရအတွက်ဘုန်းကြီးတို့တွေဟာလို့ကဘာကြောင့်အဲ့ဒီပညာမျိုးကိုရှာတဲ့လားလဲရှာဝေရတာလဲလို့ဆိုတာကြောင်းပြတာရှိတယ်။အဲ့ဒီပညာမျိုးမရဘူးဆိုရင်ဘာဖြစ်ပညာရပရိဟာနေတာအဲ့ဒီပညာမျိုးမရှိဘူးအဲ့ဒီပညာမျိုးတွေကင်းမဲ့ပြီးတော့နေတယ်ဆိုတဲ့ပုဂ္ဂိုလ်ပတ္တလောကံသတိဝကံနိဝေထံနမရပတမေဣဒံသစ္ဆန္တိမဉ္ဇတိဒီပညာမျိုးမရှိဘူးဆိုတဲ့အခါလူတွေတင်မကဘူးဓာတ်တွေပြမာတွေထိအောင်နော်လောကကြီးတစ်ခုလုံးကိုကြည့်လိုက်ဒီပညာမျိုးလိဟင်းသွားတဲ့အတွက်ကြောင့်ဒီပညာမျိုးလည်းလမ်းမမီတဲ့ပုဂ္ဂိုလ်တွေမှာဘာဖြစ်တယ်ဆိုတော့ကုသဏံမှာရှိတဲ့ယုတ်တရားကုသဏံမှာရှိတဲ့နံတရားအဲ့ဒီယုတ်နံတရားတွေပေါ်မှာမှားရင်းတဲ့အတွေးတွေအချင်းတွေအမြင်တွေနဲ့လက်ခံပြီးတော့အဲ့ဒီအမှားကိုပဲအမှန်လို့ဒီလိုထင်နေကြတယ်အမှားကိုအမှန်ထင်နေဆိုတဲ့ကဒီပညာမျိုးမရသေးတဲ့အတွက်အမှားကိုအမှန်ထင်တယ်အမှန်တရားကိုမသိပြီးပဲဒီလိုဖြစ်ရတာ။ဟောတရားကိုဒီပညာမျိုးမှာကြာရှာကြရမှာလေ့ကျင့်ပြီးတော့ရှင်းကြဖြစ်တယ်။ဒါကြောင့်ရာအတွက်ဘယ်လိုလုပ်အောင်လဲ။ဘယ်လိုလုပ်အောင်လဲလို့ရှင်။ဘုရားဗလာမှာချင့်စဉ်ပြည်ပြောင်းအောင်ဟောကြားထားတာရှင်။အေးဒီပညာမျိုးကိုရကြလို့ရှင်။ကိုချင်းတိလာနဲ့စတဲ့ညာလုပ်ငန်းတက်ကိုသာသနာသီလသာသနာတာအာဇိသီလကိုချင်းသီလဟာသာသနာတာမြတ်စွာဘုရားအဆုံးအမအာဇိလုပ်ငန်းစတင်နေမဲ့ဖြစ်တယ်။ကြည့်မဂ္ဂင်၈ပါးခြင်းတရားနဲ့ဖွဲ့စည်းထားတဲ့ပြည်ပဲ။တမောဝါစံတမံကမတ္တတမအာဇိဝဆိုတာကိုချင်းသီလကိုညွှန်းတာ။ဒါကြောင့်မို့လို့သီလဆိုတာကိုရှင်းဥစွာဒီပညာကိုရရှိရင်သီလကိုခြေခံဖို့လိုအပ်တယ်။သီလကိုခြေခံတယ်ဆိုတာဘာလဲ။သမ္မာဝါစာ right speech မှန်မှန်ကန်ကန်ပြောတယ်လို့ဆိုဒီမှာနှုတ်ကိုစီကံချက်တန်ထားတယ်။လောကလူတွေကနှုတ်ကိုစောင့်ရင်းမှုစီကံမထားရည်အတွက်တော့ပြောနေရတယ်ပြောလို့နှုတ်နဲ့အကုသိုလ်တွေဖြစ်တယ်အဲ့ဒီနှုတ်နဲ့ဖြစ်တဲ့အကုသိုလ်နှုတ်ကြောင့်ဖြစ်တဲ့အကုသိုလ်တွေကအင်တမရှိမှတယ်ဒါကြောင့်ဟုတ်ရသော်ဘုရားသခင်ကိုယ်တော်မြတ်ကဟောတယ်ဒီနှုတ်ကိုမဆောင်ဘူးဆိုလို့ရှိရင်အဲ့ဒီနှုတ်ဟာအသွားချက်တဲ့ဓမ္မကြီးရဲ့အလားတူဓာတ်နဲ့အလားတူတူအဲ့ဒီထက်မြက်နေတဲ့ဓာတ်နဲ့အခုခံလိုက်ရတဲ့ပုဂ္ဂိုလ်ဟာပြတ်ရှပြီးတော့ဒါစီဝင်ချုပ်ဆုံးပြီးတော့သွားနိုင်တယ်။ညမစကားမှာလည်းရှိတယ်နော်။နှုတ်ကြောင့်သိဆိုတာမျိုးမိမိရဲ့နှုတ်ကိုမဆောင်စည်းတဲ့ပုဂ္ဂိုလ်ဘုဒ္ဓံကနှုတ်ကိုမဆောင်စည်းနိုင်ဘူးဆိုလို့ရှိရင်တော့ဒုက္ခရောက်သွားတာကြီးအများကြီးပဲ အဲ့လိုဒုက္ခရောက်သွားတာဟာသာမန်အားဖြင့်ဒီနှုတ်ကိုမဆောင်သေးကြောင်းမဆောင်ခြင်းချင်းကြောင့်ဖြစ်ပေါ်လာတဲ့လူမှုရေးပြဿနာပတ်ဝန်းကျင်ပြဿနာတွေဆိုတာအသေးဖွဲ့ညာတာဖြစ်နှုတ်မဆောင်ရည်နဲ့မဆောင်ရည်ဒီပဲကြောင့်တန်တရာမှာဆိုးကျိုးတွေခံစားနေရတဲ့ပုဂ္ဂိုလ်တွေအများရှိနှုတ်မဆောင်ရည်ဒီအတွက်ကြောင့်ရသဗျာသခင်တော်များလက်ချက်တော်ခါကလာတော့ရှင်သာရိပုတ္တရာရှင်မောကလံတကယ်ချိန်တန်ဧကတဝကကြီးတွေပေါ်မှာအမြင်ဆောင်ပြီးတော့အပြစ်ပြောတဲ့ကောကလိကယဟန်ရဲ့ဇာလံကိုပဲချစ်ချင်ကောကလိကယဟန်ရဲ့ဇာလံမှာကောကလိကယဟန်ဟာရှင်သာရိပုတ္တရာတို့ရှင်မောကလံတို့ပေါ်မှာအမြင်ဆောင်ပြီးတော့ဘယ်လိုပြောတော့ဆိုသာရိပုတ္တရာမောကလံတို့ဟာလူညစ်တွေပဲလို့ဒီလိုပြောခဲ့ရသောဘုရားကြီးအောင်သောလျှောက်တယ်ပါပိဿာသာရိပုတ္တရာမောကလံသာရိပုတ္တရာမောကလံတို့ဟာလူညစ်တွေစိတ်ကောင်းမရှိတဲ့ပုဂ္ဂိုလ်တွေနဲ့သွားပြီးတော့ပြောတော့ရသောဘုရားကဟဲ့အဲ့လိုမပြောနဲ့မပြောနဲ့မင်းစိတ်လေးကိုသာရိပုတ္တရာမောကလံလေးပေါ်မှာအမှန်မြင်အောင်စိတ်ကိုကြည်အောင်လို့စေစုစေမိုက်တွေနဲ့တော့မပြောနဲ့မင်းဒုက္ခရောက်နေမယ်လို့မြတ်စွာဘုရားကဖြောင်းပြတာတောင်မရဘူးအဲ့ဒီကစွတ်ပြီးပြောအဲ့လိုစွတ်ပြောပြီးအတွက်ကြောင့်ဘာဖြစ်လာတော့လဲမြတ်စွာဘုရားဆုံးမတာတောင်နာမခံမဲ့တဲ့ဘုရားခြေရင်းကနေထွက်ခွာသွားတဲ့အချိန်ဇေရွန်ကျောင်းပေါက်မှာပဲလဲကျပြီးတော့ချက်ချင်းပဲဒုက္ခရောက်ဘာဖြစ်လို့လဲဆိုတော့အလုံးမြင့်မြတ်တဲ့ပုဂ္ဂိုလ်တွေကိုမတရားဆွဆွဲပြီးတော့နှုတ်မဆောင်နေပြကြောင်းဒီပုဂ္ဂိုလ်ကချက်ချင်းခန္ဓာကိုယ်မှာအနာဝူးကြီးတွေပေါက်ပြီးတော့နောက်ဆုံးမှာတေဆုံးပြီးဝိဇိငရဲ့အဘုဒ္ဓဆိုတဲ့ကဏ္ဍနဲ့ခံရတဲ့အပပလိုအတ္တလိုဆိုတဲ့သင်္ချာကဏ္ဍနေနဲ့ခံရတဲ့ငရဲ့ဘုံရောက်သွားတယ်ဒီလိုဆိုတော့အဲ့ဒါကနှုတ်မဆောင်နေကျောင်းလို့ရတယ်။ဒါကြောင့်မလို့ပုဂ္ဂိုလ်ဒီလားဆိုတာရှင်းလို့ဆိုနှုတ်ကိုစောင့်လို့လို့ရတယ်။နှုတ်ကိုစိတ်ကံကျက်ထားသမ္မာဝါစာလို့ခေါ်တယ်။သမ္မာဝါစာဆိုဒီမှာမိစ္ဆာဝါစာကိုဖယ်ရှားခြင်းဖြစ်တယ်။အဲ့တော့မိစ္ဆာဝါစာမာရင်ပြီးတော့ပြောဆိုဖို့ဆိုတာဒါတွေလေလေပြောတာအမှားရပြီတော့ပြောဆိုမှုတူတယ်ဆုံးတိုက်တဲ့စကားကလည်းမှားရပြီတော့ပြောဆိုမှုတခုပဲကျမ်းတန်းတဲ့စကားဆေးရီတွိုင်းထားတဲ့စကားဟာလည်းမှားရပြီတော့ပြောဆိုတဲ့စကားပဲဖြစ်တယ်တရားလက်လို့အချိန်ကမဟုတ်အကျိုးမရှိတဲ့စကားကိုပြောခြင်းဟာလည်းမှားရတဲ့စကားမျိုးပဲဖြစ်တယ်အဲ့ဒီမှားရတဲ့မိစ္ဆာဝါစာဆောင်ကျင်းတဲ့ဟာကိုချင်းဒီလားဒီလိုဆိုတာပေါ့နော်အဲ့တော့ဒီပညာကိုရောက်ဝေးရတဲ့ကိုချင်းတရားကိုရှင်းလို့ဆောက်တည်ချာဒါပေမဲ့ပြောဘာသာပဲပြောမယ်ခေါ်တိုက်ဘူးတုံးနဲ့တုံးညီညွတ်အောင်သာပြောမယ်။ကျန်းနန်းတဲ့စကားမပြောဘူးရင်ကျင်းလိမ်ပါတဲ့စကားမျိုးကိုပဲပြောမယ်။အကျိုးမရှိတဲ့စကားတွေကိုမပြောဘူးကျိုးရှိတဲ့စကားကိုပဲပြောမယ်လို့ဒီလိုနှုတ်ကိုစိတ်ကံ့ရဲ့ထားလိုက်တဲ့ဉာဏ်နဲ့သမ္မာဝါစာဆိုရင်ကိုချင်းသိလား။လုံလောက်တော့အေးလူတွေဆိုတာပြောပြီးမှလုံးကြတာများပြောမှုကိုစနစ်တကျထိန်းသိမ်းဆောင်ဆောင်လိုက်နိုင်ပြီဆိုရင်လုံးမှုကိုလည်းဆက်လက်ထိန်းသိမ်းဆောင်ဆောင်ဖို့လိုလားအဲ့ဒါကြောင့်မှားတဲ့အလုပ်နဲ့မှန်တဲ့အလုပ်ဒီအမျိုးဖြစ်တာကိုတိလည်းရောက်လုပ်တဲ့အခါမှာမှားတဲ့အလုပ်ဆိုတာဒါလဲသူများဒုက္ခရောက်အောင်သူများအသက်တက်ဖြတ်တဲ့ပါဏာတိပါဒအလုံးအောင်မှားတဲ့အလုပ်တစ်ခုဖြစ်တဲ့သူများဥစ္စာမတရားယူတဲ့အလုပ်ဟာလည်းပဲ မာရွေးတဲ့အလုပ်တစ်ခုဖြစ်တယ်။သူများဥစ္စာမယုံမသာမိမိရရှိအောင်ရယူခြင်းဟာလေမာရွေးတဲ့လုပ်ရတစ်ခုဖြစ်တယ်။ကာမေတုမိစ္ဆာသာသူတော်ဘာသားများကိုပြမန်းကျွလုံးမှုဟာလေမာရွေးတဲ့လုပ်ရပဲဖြစ်တယ်။အဲ့ဒါဟာမိစ္ဆာကမ္မန္တ။အဲ့ဒီမိစ္ဆာကမ္မန္တကရှာလိုက်တယ်။သူများတဲ့ဆိုရင်ဒီမှာမိမိလက်နဲ့အသက်သေးစေတာမရှိဘူး။သူများဥစ္စာကိုလည်းမတရားယူတာမဟုတ်ဘူး။သူတော်ဘာသားများကိုလည်းမတရားစော်ကားပြမာတာမျိုးရှိဘူးလို့ဟောဒီလိုဆိုလို့ရှိရင်သမကမ္မန္တလို့ဆိုရယ်ကိုကျင်းနေလားနဲ့ပြည့်စုံသွားတယ်ဒီလိုဆိုအေးလူတွေရဲ့အသက်မွေးမှုဟာပြောဆိုခြင်းနဲ့ပြုလုပ်ခြင်းပေါ်မှာမူတည်ဆိုလိုတာဝစီကံနဲ့ကာယကံပေါ်မှာမူတည်ပြီးတယ်ဟုတ်တယ်လေလုပ်နေပြောပြီးအသက်မွေးတဲ့လူရှိတယ်ကိုရင်းနဲ့ရောလုပ်ပြီးအသက်မွေးတာရှိတယ်အဲ့ဒီမင်္ဂလာစကားပြောမင်္ဂလာလူကျက်အတမွေးဝမ်းကြောင်းရလာတဲ့ပုဂ္ဂိုလ်ဟာသမအာဇီဝနဲ့တမွေးတယ်ဆိုလို့ရှိရင်ဟောအဲ့ဒါဆိုရင်ကိုချစ်တီလာတဲ့ကူကလုံလောက်ပါဒီလောကမှာကိုချစ်တရားကောင်းတာအဲ့ဒီလိုကိုချစ်တရားကောင်းသွားပြီဆိုတာနဲ့ပဲဒီပုဂ္ဂိုလ်ဟာကိုချင်းတီလာရှိလာပြီဆိုလို့ရှိရင်ကိုချင်းတီလာရှိလာတာကိုအကြောင်းပြုပြီးတော့ဆင်ငယ်ဆင်ငယ်နောက်ဆက်တွဲအကျိုးတရားတွေကဘာတွေထုတ်လို့ပေးတတ်လဲဒီတဘာဝတရားတစ်ခုကတစ်ခုဖြစ်လာရင်နောက်ဆက်တွဲပြီးတော့လိုက်လာတဲ့လောကမှာပြဿနာဆိုလို့ရှိရင်လည်းတစ်ခုဆိုရင်နောက်ကနေဇက်တိုက်လိုက်တာကောင်းတာဆိုရင်လည်းတစ်ခုကနောက်ကလိုက်လာတာအကောင်းပဲဖြစ်ဖြစ်အဆိုးပဲဖြစ်ဖြစ်စင်သက်မပြလိုက်ရတတ်တဲ့သဘာဝရှိတယ်။ဒါရှိရင်ဒါရှိလာမယ်ဆိုတဲ့အနေအထားတစ်ခုကရှိလာတတ်တယ်ဟုတ်။အဲ့ဒီမှာကိုချင်းတည်လာတဲ့ပြည့်စုံပြီလို့ဆိုတဲ့ပုဂ္ဂိုလ်တယောက်သူ့ရဲ့တည်လာကိုစင်မြင်နှလုံးသွင်းလိုက်တဲ့အခါတိုင်းမှာကိုယ်ချင်းတရားကောင်းတဲ့ပုဂ္ဂိုလ်တရားဒီအနဝိဇ္ဇဒုက္ခလို့ဆိုရယ်ဒီကင်းတဲ့ချမ်းသာမျိုးရဘယ်တော့ဒီလိုငါဘာမှမဟုတ်တာမလုပ်ဘူးဘာမှမမှန်ရင်ပြောတာမရှိဘူးဆိုရယ်ဒီအသည့်စိတ်ဓာတ်လေးဝင်လိုက်တဲ့ဒီနေ့တိလဟာစဉ်းစားလိုက်တိုင်းစိတ်နှလုံးချီနူးဝယ်ရဖြစ်တာပေါ့အဲ့ဒီလိုစိတ်နှလုံးချီနူးမှုအဝိပတိတာတာလို့ခေါ်ခေခါတတိယရစိတ်ထဲမှာပြုံးပျော်သွားနိုင်တယ်ပေါ့ကိုကျင့်တည်လာရှိတဲ့ပုဂ္ဂိုလ်မိမိရဲ့လောကပေါ်မှာခြင်းတတ်မှုရှိခြင်းတတ်တော့ဘာဖြစ်တော့ပါမောစဝမ်းမြောက်မှုဆိုတာလိုက်လာတယ်ဝမ်းမြောက်မှုနောက်မှာပိဋိဆိုတဲ့နှစ်ချိုင်းကိုလိုက်လာတယ်ပိဋိဆိုတဲ့နှစ်ချိုင်းကိုနောက်မှာပတ္တိဆိုတဲ့ကိုယ်စိတ်ငြိမ်းချမ်းမှုဆိုတာလိုက်လာတယ်ကိုယ်စိတ်ငြိမ်းချမ်းမှုနောက်မှာဒုက္ခဆိုရယ်ကိုချမ်းသာမှုစိတ်ချမ်းသာမှုတွေလိုက်လာတော့ကိုချမ်းသာမှုစိတ်ချမ်းသာမှုနောက်မှာတမာတိဆိုရယ်စိတ်တည်ငြိမ်မှုဖြစ်လာတမာတိဆိုရယ်စိတ်တည်ငြိမ်မှုဖြစ်လိုက်တာနဲ့ဒီလိုနဲ့အခြေခံအားဖြင့်ယထာဘူတဉာဏတတ္တနာမှန်တဲ့အတိုင်းသိတယ်မြင်တယ်ဆိုတဲ့အတိညာဟာဖြစ်ပေါ်မှာရှောင်လဲလို့မရဘူးဒီတိုင်းသွားတာပဲဒါကြောင့်ကိုယ်ချင်းတိလာဟာအတိညာဖြစ်ဖို့အတွက်ထောက်ပူရည်ညိုင်းပေးတယ်။ဒါကြောင့်မို့မြတ်စွာဘုရားကအခုလိုတန်ဖိုးရှိတဲ့ပညာတစ်ခုမိမိတဏ္ဍာမှာတည်ဆောက်မယ်ဆိုလို့ရှိရင်ကိုချင်းတိလာကိုရှင်းဥစွာထိမ့်သိမ်းဆောက်ရှောက်ကြရမယ်။ဒီလိုထိမ့်သိမ်းဆောက်ရှောက်မှနားလေကိုယ်ကျင့်တိလာကိုခြေခံပြီးတော့စိတ်တည်ငြိမ်မှုတွေရမယ်စိတ်တည်ငြိမ်မှုရတာမှအမှန်တည်းရယ်ဆိုတဲ့အဋ္ဌဉာဏ်ဖြစ်လာနိုင်တယ်။အ ဲ့တော့ပညာကိုထောက်ခုပြုတီလာတမာရီကိုထောက်ခုပြုပြီးတမာရီကပညာကိုထောက်ခုပြုတယ်ဆိုတော့တဆင့်ပြီးတဆင့်အကျိုးသက်ရောက်မှုဖြစ်စီဒီလိုဆိုတာပေါ့အဲ့ဒါကြောင့်မဂ္ဂင်၈ပါးခြင်းတရားကိုကျင့်မှာဆိုတော့ပထမကိုကျင့်တီလာဉာဏ်ဆောက်တည်ကြကိုကျင့်တီလာဆောက်တည်လိုက်ရင်ခုတိုင်းပဲအကျိုးတရားတွေဟာတစ်ခုပြီးတစ်ခုဆက်လက်ပြီးတော့ဖြစ်ပေါ်လာနောက်ဆုံးမှာစိတ်တည်ငြိမ်မှုဆိုတာကိုကြောင်းပြုပြီးတော့ယထာဘူတဉာဏတတနာတိမှုမြင်မှုအမှန်တိုင်းသိမြင်မှုဆိုတဲ့သိဉာဏ်တစ်ခုများအေးအခြေခံသိဉာဏ်တစ်ခုရလာတဲ့အခါကျိုးစားအထောက်မှုဆိုတာအရေးပါတယ်ဟောအဲ့ဒီကျိုးစားအထောက်မှုဆိုတာဘာလဲလို့ပြောမယ်ဆိုလို့ရှိရင်သမ္မာဝါယမလို့ဆိုကျိုးပန်းအထုကျိုးပန်းအထုမှုကအချက်၄ချက်နဲ့ကျိုးပန်းအထုရှုထောင့်၄တွေကနေပြီးတော့ကျိုးပန်းအထုရှုထောင့်၄ရက်ကနေကျိုးစားအထုတယ်ဆိုတာဘယ်လိုမှလဲလို့ဆိုရသော်ရားရဲ့ဆုံးမဟာမိုင်းစင်တာတည်ခြင်းလို့ခေါ်တဲ့အတိုင်းစိတ်ကိုယ်ကိုပြုပြီးတော့ဆုံးပြုတာဖြစ်တော့ဆုံးမတာဖြစ်တော့စိတ်ဟာမေတ္တာအရေးကြီးအဲ့တော့ကျိုးစားရမှာကဘာလဲဆိုရင်ကိုယ်စိတ်ထဲမှာစိတ်ယုံမာတွေမဝင်ရအောင်ကျွတ်တင်ပြီးတော့စုတ်ပိတ်တာလုပ်ရမယ်ကျိုးစားရစုတ်ပိတ်နိုင်အောင်ကျိုးစားရမယ်မဖြစ်လာခင်ကဖြစ်မလာအောင်ကျိုးစားထားရမယ်မိဘရှောင်းဘလောင်ကင်တားဆိုတာလေမလောင်ကင်ကလေးကတတိထားပြီးတော့မဖြစ်အောင်ကျိုးစားဒါနမတိကျိုးစားမှုကဲဖြစ်လာပြီးကြားလို့မရဘူးဆိုတာတော့မရှိလားရှိရှိလာလို့ရှိရင်ဘာလို့ခေရှားပြစ်ဖို့ကြိုးစားရမလဲဒီလိုဒါမကောင်းတဲ့ဘက်ကမဖြစ်အောင်ကြားစီဖို့ကြိုးစားရမယ်ဖြစ်လာလို့ရှိရင်ခေရှားပြစ်ဖို့ကြိုးစားရတခါစိတ်ကောင်းနှလုံးကောင်းနေမဖြစ်သေးဘူးဆိုရင်ဖြစ်လာအောင်ကြိုးစားရမယ်ဖြစ်ပြီးသွားပြီဆိုလို့ရှိရင်တိုးပွားလာအောင်ကြိုးစားရတာကပြုလို့ပဲကကျိုးစားအဲ့ဒီလိုလေးဘက်လေးခံကကျိုးစားအထောက်ချင်းဟာအသိပညာရဖို့အတွက်ထောက်ပြုနေရဲ့ဖြစ်တယ်ဒါကိုတမ္မာဝါယမလို့ခေါ်တယ်ဟုတ်မဂ္ဂင်၈ပါးလေးဒီကျိုးစားမှုနဲ့တော့ဒီကျိုးစားပြီဆိုတဲ့အခါမှာဘာလို့တော့အာယုန်နဲ့စိတ်နဲ့ဆုံတွေ့ပေးထားရတဲ့တတိဆိုတာရှိရတတိဆိုတဲ့အမှတ်ရမှုမရှိဘူးဆိုလို့ချင်းလည်းအာရုံနဲ့စိတ်ဆုံတွေ့နိုင်ရင်မရှိဘူးဆုံတွေ့နိုင်ရင်မရှိလို့ရှင်အာရုံရဲ့သဘောကိုသိရပညာဆိုတာမဖြစ်နိုင်ဘူးလို့ဒီလိုပြောဒါကြောင့်မို့တတိမပါပဲဆိုတာပညာမဖြစ်ဘူးတတိပါမှပညာဖြစ်တယ်ဒါကြောင့်မို့တတိကိုလည်းမွေးမြူကြရတယ်ဟောအရာခသိန်းကိုတတိထားတတ်ပါလောကလူတွေကြည့်တတိမမူဂူမမြင်တတိမူလို့ရှိရင်မြူတောင်မြင်တယ်ဆိုတာလို့မြင်မှုဆိုတဲ့အမြင်ပညာကိုထောက်ကူပြုဖို့အတွက်တတိဟာအရေးပါတယ်ဒါကြောင့်မို့မြတ်စွာဘုရားကသမ္မာတတိဆိုတာထည့်ဟောဟုတ်ပြီတတိရှိလို့ပညာတွေထက်လာပြီရှင်အလုံးကိုလူတွေတော့အရေးကြီးတဲ့လုံရတဲ့ကူကပါလို့စိတ်ကိုတည်နေအောင်ထားရမယ်ဖြစ်စိတ်မတည်ငြိမ်ဘူးဆိုလို့ရှိရင်ပညာဆိုတာလည်းဖြစ်လာတမာဟိတတဉာဏံတမာဟိတောယထာဘုဒ္ဓံသာနာတိပတ္တိစိတ်တည်ငြိမ်တဲ့ပုဂ္ဂိုလ်ကအမှန်ကသိနိုင်တယ်မြင်နိုင်တယ်ဆိုတာကတမာရီရှိမှပညာဖြစ်တယ်။အဲဒါကြောင့်မို့တီလကလည်းတမာပညာဖြစ်ဖို့အားပေးတာလေတမာရီကလည်းပညာဖြစ်ဖို့အားပေး။နောက်အနိကပ်ပြီးတော့ပညာဖြစ်ဖို့အားပေးတော့ဒီလိုဆိုတမာတေကပ္ပအမှန်တွေးနိုင်ရမယ်ဆိုဆိုအမှန်တွေးပြီဆိုတော့မှအမှန်မြင်နိုင်တယ်လေ။ဟုတ်ပါရဲ့လေးပါ။ဟောပေါင်းလိုက်တဲ့အခါကျတော့မဂ္ဂင်၈ပါးဆိုတဲ့အထဲမှာသီလမဂ္ဂင်ကိုအခြေခံပြီးတော့သမာဓိမဂ္ဂင်ကျင့်ကြံပြုဖို့အားထုတ်ပြီးမှန်ကန်စွာတွေးလိုက်တာနဲ့သမာဓိဋ္ဌိဆိုတဲ့အသိဉာဏ်ဖြစ်ပေါ်တယ်။အ အဲ့ဒီပညာမျိုးမှာလောကမှာတန်ဖိုးရှိဆုံးပညာလို့ဒီလိုပြောတာ insight knowledge အမှန်ကန်ကိုမြင်လာတယ်အဲ့တော့အမှန်ကန်ကိုမြင်ရမယ်ဆိုတာကိုယ်နဲ့ကိုယ်ပတ်ဝန်းကျင်မှာရှိတဲ့သဘာဝတရားတွေရဲ့တယုတ်တကံအမှန်ကိုမြင်တာကိုအမှန်မြင်တယ်လို့ခေါ်တယ်အပေါ်ယံမြင်တာမဟုတ်ဘူးဘုန်းကြီးတို့တွေလူကိုလူလိုမြင်တယ်ဆိုတာကိုအမှန်မြင်တယ်လို့လောကသားတွေကသတ်မှတ်ကြတယ်သို့သော sorry insight knowledge နဲ့ကြာဘယ်ကြီးအောင်မြင်လို့ဆိုအတွင်းပေါက်ပြီးတော့အေးမင်းပြောတဲ့လူဆိုတာဘယ်ဟာခေါ်တာလဲလိုက်ပြီးတော့ကြည့်လိုက်တဲ့အခါလူဆိုတာရှာလို့တွေ့မှာမဟုတ်ဘူးဘာကြောင့်ရှာမတွေ့နိုင်တာတော့လို့ဆိုစဉ်းစားကြည့်လေတစ်ပင်တစ်ပင်ကိုကြည့်လိုက်တို့တွေတစ်ပင်လို့ခေါ်နေတဲ့အရာဟာပြောကြလိမ့်မယ်တစ်ပင်ဆိုတာဒါပေါ့လို့ပြောလိမ့်ခြုံငုံပြီးတော့ပြောလိုက်တဲ့အခါတစ်ပင်ဆိုတာဒါပဲလို့ပြောလိမ့်ကဲတစ်ခုစီကင်မေးလိုက်တစ်ပင်မှာအမြင့်ရှိတယ်ပင်စင်ရှိတယ်ပင်စီရှိတယ်အကိုင်းရှိတယ်အခက်ရှိတယ်အရွက်တွေရှိတယ်အပွင့်တွေရှိတယ်အသီးတွေရှိတယ်ကဲတစ်ခုစီကင်မေးကြမယ်မေးပြောတဲ့တစ်ပင်ဆိုတာဒီအမြင့်ကိုပြောတာလားလို့ဘယ်လိုပြောမလဲအမြင့်ဟာအမြင့်ပဲသစ်ပင်ဟုတ်ပါမလားသူနာမည်နဲ့သူရှိတယ်တခုစီတခုစီထားလိုက်လို့ရှင်ဆိုတော့သစ်ပင်မှာရှိတဲ့အရာတွေကပေါင်းစပ်ထားလို့သစ်ပင်လို့ပြောနေတာအဲ့ဒီအရာတွေကိုတခုစီတခုစီဖြုတ်ပြီးတော့ထားလိုက်ထားလိုက်ပြီးတဲ့အခါသစ်ပင်ပဲမှလဲလို့မင်းလက်ညှိုးနဲ့ညွန်ပြီးတော့ကြည့်ဒါသစ်ပင်လားဆိုမဟုတ်ဘူးဒါအမြင့်တစ်တုံးကြီးကြည့်ပြီးတော့ဒါသစ်ပင်လားလို့မေးလို့ရှိရင်ဒါသစ်တုံးပဲသစ်ကိုင်းကိုကြည့်ပြီးမေးရင်ဒါသစ်ကိုင်းပဲဒီမှာသစ်ပင်လို့မဟုတ်ဘူးအရွက်ကိုကြည့်ပြီးမေးရင်လည်းဒါသီးရွက်ပဲသစ်ပင်မဟုတ်ဘူးเนาะအပွင့်ကိုကြည့်ပြီးတော့မေးလို့ရှိရင်လည်းဒါအပွင့်ပဲเนาะသစ်ပင်မဟုတ်ဘူးအသီးကိုကြည့်ပြီးတော့မေးလို့ရှိရင်လည်းဒါအသီးပဲလို့ဒီလိုသွားပြီးတော့မြင်ပါပဲအဲ့တော့ဒီသစ်ပင်ဆိုတာရှာလို့မတွေ့တော့တဲ့အနေအထားမျိုးဖြစ်ပါဘူး။ဒါကြောင့်မင်းပြောနေတဲ့သစ်ပင်ဆိုတာဘယ်ဟာလဲလို့ပြောတယ်။ဒါတွေပေါင်းစပ်ထားမှသစ်ပင်လို့ဆိုတဲ့ဝါဒခေါ်လိုက်ရပါလေ။လူဆိုတာလည်းဒီတိုင်းပဲ။ကြည့်နေခုလူတွေခေါ်နေတဲ့ကားဆိုတာလည်းကြည့်။ကားရဲ့အင်္ဂါအစိတ်ပိုင်းတွေတစ်ခုစီတစ်ခုစီတစ်ခုစီဖြုတ်ပြီးတော့ပုံထားကြည့်။ကားပဲမလဲလို့ဆိုရင်ဘိန်းကလည်းကားခေါ်တာမဟုတ်ဘူးဘော်ဒီကလည်းကားခေါ်တာမဟုတ်ဘူးအင်ဂျင်ကလည်းကားလို့ခေါ်တာမဟုတ်ဘူးတစ်ခုစီတစ်ခုစီဖြုတ်ကြည့်ရင်ကားဆိုတာမတွေ့တော့ဒါဖြင့်ကားဆိုတဲ့အရာဟာအမှန်တရားဆိုတာဟုတ်ပါလားဒီလိုဆိုတာပေါ့နော်အမှန်တရားဆိုတာမဟုတ်တော့ဘူးပေါင်းစပ်ထားပြီးအတွက်ကြောင့်အပေါင်းကိုကြည့်ပြီးတော့လူတွေကကားလို့ခေါ်နေတဲ့ချို့လူပဲအိမ်ဆိုတာလည်းကြည့်လေဒါနဲ့ဆောင်တဲ့အိမ်ပဲဖြစ်ဖြစ်အောင်နဲ့ဆောင်တဲ့အိမ်ပဲဖြစ်ဖြစ်တစားစီစုပုံလိုက်မယ်ဆိုလို့ရှင်အိမ်ပြောက်မသွားဘူးလားအဲ့ဒီအိမ်ပြောက်သွားခြင်းဟာအမှန်တရားပဲအိမ်လို့ခေါ်နေတဲ့အရာဟာတကယ်အမှန်တရားအနေနဲ့မရှိဘူးလို့ဒီလိုပဲပြောရအောင်နော်တကယ်ရှိတာမဟုတ်ဘူးလို့ဒီလိုဆိုတာခုနကအဲ့ဒါကိုပြောတာပညာမရှိဘူးဆိုလို့ရှိရင်တဲ့လူတွေတဏှာမှာရှိနေရုပ်နဲ့နာနှစ်ခုပေါင်းဆက်ထားတာကိုပဲလူဆိုတာအမှန်ပဲလို့ဒီလိုသွားပြီးတော့မြင်တတ်တယ်တကယ်ကတော့လူဆိုတာမှမဟုတ်ဘူးကဲခွန်ကြီးတို့တွေနေ့စဉ်နဲ့အမြမှားရွေးနေကြတာတွေရှိတယ်ဟာလေပြောကြတယ်ဒါငါရှာငါဟာအပြောနဲ့မဟုတ်ဘူးတကယ်လဲငါလို့ထင်တယ်တကယ်လဲငါဟာလို့ထင်ကဲကြည့်လိုက်လူစရာယုံနဲ့နဲ့နှစ်မျိုးလည်းပဲရှိတယ်။အဲဒီယုံနဲ့နှစ်မျိုးကိုလည်းပဲတစ်ခုစီခွဲကြည့်လိုက်။ယုံကိုလည်းပဲတစ်ခုစီအသေးစိတ်ခွဲကြည့်လိုက်။မျက်စိရှိတယ်၊နားရှိတယ်၊နှာခေါင်းရှိတယ်၊လျှာရှိတယ်၊ကိုယ်ကာယရှိတယ်။ဒါဖြင့်မင်းပြောတဲ့ငါဆိုတာမျက်စိကိုပြောတာလားလို့ဆက်။မျက်စိလေးတစ်လုံးနဲ့သူငါလို့ပြောလို့ရပါ့
။မရပါ
ဘူး။ရဘူး။နာကိုလည်းငါလိုပြောလို့မရဘူး၊နှာခေါင်းကိုလည်းငါလိုပြောလို့မရဘူး၊လျှာကိုလည်းငါလိုပြောလို့မရဘူး၊ကိုယ်ကာယဆိုတာကိုလည်းငါလိုပြောလို့မရဘူး။ဟောနန္ဒရားပိုင်းကကြည့်မယ်ဆိုရင်လည်းခန္ဓာချက်တွေမျိုးမျိုးရှိတယ်။ခ ခန္ဓာစိတ်တစ်ခုလေးပဲကြည့်လိုက်ပျော်တဲ့အခါနော်ပျော်တဲ့အခါမှာသောမနတ္တလို့ဆိုရဝန္တာတဲ့ခန္ဓာစိတ်ပြောကြတယ်လေနိဗ္ဗာန်ကအော်ကြတယ်မဟုတ်လား Happy New Year Happy New Year နဲ့အော်ကြတယ် Happy ဆိုတာ Happiness ဆိုတာဒါလို့ဆိုရင်စိတ်ထဲမှာပျော်တာကျဉ်းလို့လားအဲ့ဒါပါလားလို့ပြောလို့ချင်းအဲ့ခုမရှိတော့ဘူးပျောက်သွားပြီဒါပေမဲ့ငါပျောက်နေပြီလို့ပြောရမှလို့ဖြစ်ပြီ။ဟောဒီဒေဂာနီယံကျတော့စိတ်ညစ်လိုက်တာနဲ့ပြောကြတယ်။အဲ့ဒီစိတ်ညစ်လိုက်တာဟာလေအများရှိတာမဟုတ်ဘူး။အကြောင်းအရာနဲ့ဆုံးတဲ့အခါမှာစိတ်ညစ်တယ်။စိတ်ညစ်စရာစိတ်ညစ်တယ်ပြောစရာအကြောင်းအရာနဲ့တွေ့တဲ့အခါကျတော့ပျော်သွားတယ်။ပြောနေတဲ့အချိန်မှာစိတ်ညစ်စရာဘယ်မှာလဲဆိုနေမရှိပြန်။မရှိပြန်လေးတဲ့ကြောင့်ဒီဒါပြင်းစိတ်ညစ်တာငါလားလို့ဆိုတော့ဘယ်ဟုတ်တော့အဲ့တော့စိတ်ညစ်မှုကသူ့ရဲ့သဘာဝတရားတစ်သက်များတာဖြစ်တယ်ပျော်ရွှင်မှုဆိုတာလေစိတ်ရဲ့သဘာဝတရားတစ်ခုများတာဖြစ်တယ်ဆိုတော့မထင်ရှားဘူးလားထင်ရှားတယ်ဒါတွေကလည်းမမြဲဘူးဆိုတာလည်းအလွန်ထင်ရှားတယ်ဟောအဲ့လိုလောကမှာငါတို့ထင်နေတဲ့အရာတွေကကြီးလိုက်တာလေငါမဟုတ်ဘူးသဘာဝတရားအစစ်ဆက်ဆက်ကြတာဖြစ်တယ်အကယ်၍ငါလို့ဆိုရင်ငါကြီးဟာရွေးရှားနေတဲ့ငါမျှတာဖြစ်သာမရငါမဟုတ်ဘူးနာမည်လေးမဲ့ထားပြီးတော့ငါလို့လုပ်နေရင်အဲ့ဒီငါဒီငါလို့ပြောတဲ့အချိန်ကငယ်ငယ်လေးလူးလူးပြိုပြိုလေးနောက်ထပ်ဆက်ပြီးတော့ပြောနေတာငါငါငါနဲ့အပေါ်ကြီးဖွာကြီးဖြစ်သွားရမို့လားအဲ့တော့လူပြိုတဲ့အချိန်တုန်းကငါဒီဖိုးကြီးဖြစ်သွားတဲ့အချိန်မှာငါပဲလားလို့ပြောလို့ရှိရင်လည်းဟုတ်တော့မတူညီတာတွေအများကြီးပြောနေတော့အဲ့ဒါကြောင့်မို့လို့ဒီအသည့်မျိုးတွေကိုဆိုလိုတယ်ပေါ့။ဖောက်ထွင်းပြီးတော့သိမြင်တဲ့ပညာဟာသာသနာအရေးမှန်တာသိနိုင်တဲ့ပညာမျိုးဒီလိုဆိုတာနော်။အဲ့တော့သမ္မာဒိဋ္ဌိဆိုရင်ဝိပဿနာသမ္မာဒိဋ္ဌိမင်္ဂန်နဲ့အမြင်နဲ့သိနိုင်တဲ့သမာဓိတွေငါဆိုတာကိုဖယ်ရှားပြနိုင်တယ်ငါဟာဆိုတာဖယ်ရှားပြနိုင်တယ်ငါဆိုတာတကယ်ကြတော့မရှိဘူးအခြင်းတစ်ခုမြတ်တာဖြစ်တယ်ငါဟာဆိုတာလည်းတကယ်တော့မရှိဘူးအခြင်းတစ်ခုမြတ်တာဖြစ်တယ်ဘာလို့သိလာတဲ့အဋ္ဌဉာဏ်သာမန်ဋ္ဌဉာဏ်မဟုတ်ဘူးတကယ်တော့မှာသွားပြီးတော့သင်ဒီဋ္ဌဉာဏ်မျိုးရမှာမဟုတ်ဘူးသဘာဝမှာပဋ္ဌာန်းရဲ့ဉာဏ်ကြီးကုန်ပြီးတော့နာမည်ကြီးတဲ့တက္ကသိုလ်ကြီးတွေသွားသိရင်ဒီပညာမျိုးရမှာမဟုတ်ဘူးနော်။သာသနာရဲ့အစိတ်အောက်မှာဟောဒီပညာမျိုးကရတာတဲ့။ဒါကိုဆိုလိုတယ်ပညာဟိတိတ္ထလောကတနေယာယံနိဗ္ဗိဒခာမိတိ။ဟောထွင်းပြီးတော့သိမြင်နိုင်တဲ့ပညာမျိုးဟာလောကမှာအကောင်းဆုံးပဲ။အဲ့ဒီပညာမျိုးနဲ့မှအမှန်ကန်သိနိုင်တယ်ဆိုရဆိုတာပေါ့အဲ့ဒီလိုအမှန်ကန်သိပြီဆိုတော့မှဘဝဒုက္ခတစ်ခုအဆုံးတတ်နိုင်တယ်ကျန်တဲ့ဟာတွေကဘဝဒုက္ခကိုအဆုံးတတ်နိုင်ဘူးတခဏမျှသာအောင်မြင်တယ်ကြီးပွားတယ်ဒီဘဝမှာတိုးတက်တယ်ဆိုတဲ့အပြောလေးကပြောရတယ်သို့တော့လူရဲ့စိတ်ပိုင်းဆိုင်ရာဟာတိုးတက်သွားတာမဟုတ်ဘူးတဲ့ရုပ်ပိုင်းဆိုင်ရာကကြည့်ပွားတာလေလူတွေကမြင်ရစိတ်ပိုင်းဆိုင်ရာတော့အားလုံးကအောက်တန်းကျနေတဲ့အနေအထားမျိုးမှပဲရှိတယ်ပေါ့စိတ်ထက်မြင့်မြတ်မှုဆိုတော့မရနိုင်ဘူးတဲ့ဒါကြောင့်ဒီပညာကြီးရမှသာစိတ်နှလုံးကကြည်ငြိမ်ပြီးတော့လောကရဲ့မုန်တိုင်းနေတဲ့စက်ပြည့်တဲ့အခါမှလည်းစက်ခိုင်တဲ့စိတ်ထက်ဖြစ်လာဒီပညာမျိုးရမှလည်းဖြစ်နေတယ်တဏှာအပြည့်တော့လောကီပညာတွေသင်လိုက်လို့ရလာတဲ့ဒီပညာရဟာလောကရဘုံတိုင်းကိုအားပေးတဲ့ပညာပြည့်မျိုးဖြစ်သွားတယ်ပေါ့ဒီပညာရောက်လောကရဘုံတိုင်းကြံ့ခိုင်နိုင်တဲ့လောကရဘုံတိုင်းကိုကြံ့ခိုင်နိုင်တဲ့ဆွမ်းအားမှာအဲ့ဒီပညာတွေမှာရှိလို့တဲ့သာသနာ့ဘင်းမှာရနိုင်တဲ့သာသနာ့အရေးကရတဲ့ပညာမျိုးဟာဒါလည်းလောကရဘုံတိုင်းကြီးကြံ့ခိုင်တဲ့စိတ်ဓာတ်မျိုးရနိုင်တယ်ဒီလိုဆိုပေါ့နော်။ကောင်းပြီအဲ့ဒီပညာမျိုးကစဉ်းစားကြည့်လိုက်။ဘုန်းကြီးတို့တွေရဲ့စိတ်ထဲမှာရှိကိုယ့်ကိုယ်ရှင်ရဲ့သုံးသပ်ကြည့်ဖို့ဒီတရားဆိုတာအလုံးနီးနီးလေးပဲတန်တိခေနဝိသနန္တိကိုယ်နဲ့နီးနေရမသိကြ။မသိဘူးဆိုတော့တော်တော် အောင်းရတော့မဟုတ်ပါဘူးအောင်းရမဟုတ်လောကလူတွေဟာကိုယ်နဲ့နှီးပြီးမသိတာတွေအများကြီးပဲရှောင်းရတယ်မို့လား
ရှေးကကျောင်းနိုင်တဲ့ drive အတွင်းမှာရှေးကဘယင်းလက်ထက်ကဆရာတော်ကြီးတော်ဟာရှေးကညီနားမှာတပြက်စင်းလဲနေတော့အမတ်ကြီးတယောက်ကလာပြီးတော့ဝှချအရှင်ဘုရားဒီရေကံအနဲ့ဘလောက်ရှိလုံဖြာအဲ့ဒီခေတ်ကတော့ပေ၃နာမဟုတ်ဘူးအတောင်၃နာဘယ်နှတောင်ရှိတုံးဆိုတော့ဆရာတော်ကြီးကငါပဲသိမလဲလေပြောလိုက်အမတ်ကြီးကလျှောက်တယ်တဲ့အရှင်ဘုရားနဲ့နီးလို့အရှင်ဘုရားကြောင်းတဲ့ကကံကိုသိမလားလို့မေးတာပါဟဲ့နီးတိုင်းသိရမှာလားတဲ့နီးတိုင်းသိလို့ရှိရင်နဲ့နှကမ်းမွေးဘယ်နှပင်ရှိတုံ
းဟုတ်ကဲ့
ဖြစ်နှကမ်းမွေးဘယ်နှပင်ရှိတုံးဆိုဖြေနိုင်မလား
ဒ
ီကံအောင်ဗျာ။အော်ဒီရတဲ့တပိဘူးဆိုအမြဲတမ်းအဖြစ်ရှာ။ဟောအခုလို့ပညာမျိုးရောက်လို့ရှိရင်နီးရင်သိတော့နီးလို့သိနေဖြစ်ရ။ဒီပညာမျိုးကနီးရတယ်လို့သိရ။အဲ့တော့ inside လို့ဆိုရဲက outside တွေသွားတာမဟုတ်ဘူး။ကိုယ်တဏ္ဍာမှာရှိတဲ့အတွင်းကိုတိုက်ပြီးတော့သိနိုင်တဲ့ပညာရမျိုးကိုဒီလိုဆိုလိုတယ်။ဒါကြောင့်မို့ဝိပဿနာဉာဏ်ကိုအင်္ဂလိပ်လိုပြန်တဲ့အခါမှာတစ်ခါတစ်ခါ insight meditation insight knowledge နဲ့ဒီလိုပြန်လေးရှိတဲ့ insight အတွင်းပေါ်ပြီးတော့မြင်နေဆိုတဲ့စကားလုံးကိုသုံးတယ်။ကောင်းပြီဝိပဿနာဉာဏ်နဲ့နောက်ဆုံးမှာမိမိတို့အဖို့မှာဒီအသိဉာဏ်လေးကျောင်းနာဝရှိုံနဲ့ပဲအသိဉာဏ်လေးတစ်ခုရပါ။ဒုတိယနန္တရားဆိုတာလေးတဘောပေါက်သွား။ကိုယ့်ရဲ့အကျဉ်းဉာဏ်လေးနားလဲအောင်ဘယ်လိုမှတ်ရမလဲ။ဟုတ်ပြီ။တို့မှာမျက်စိရှိ။မျက်စိရှိလို့မျက်စိနှလုံးဖွင့်ပြီးတော့ကြည့်လိုက်တာလေတိုင်းနဲ့မြင်စရာအာယုံကိုမြင်ရ။မျက်စိရှိမှရောက်လာတဲ့မြင်စရာအာယုံကိုတို့မြင်လိုက်တယ်။မြင်စရာအာယုံဆိုတာလူပဲဖြစ်ဖြစ်သစ်ပင်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်မြင်ကွင်းကိုမြင်ရ။မြင်ကွင်းဟာမျက်စိထဲမှာထင်ဟပ်လာဒီနေရာမှာကြည့်လိုက်မျက်စိရဲ့မြင်ကွင်းရဲ့နှစ်ခုဖြစ်သွားပါဘူးအဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါကျတော့မြင်တယ်လို့ပြောတဲ့မြင်တယ်လို့သိလိုက်တဲ့အသိစိတ်ဟာအဲ့ဒီအချိန်မှာပေါ်တယ်ငါကွာရှိနေတာမဟုတ်ဘူးမျက်စိနဲ့အစင်းနှစ်ခုဆုံးလိုက်တာကိုအကြောင်းပြပြီးတော့မြင်တယ်လို့ဆိုတဲ့စိတ်မှာပေါ်တယ်နားနဲ့အတန်နဲ့ထုတ်တူရဲ့နာရဲ့အတန်ရဲ့ဆုံးလိုက်တဲ့အခါမှာကြားတယ်ဆိုတာပေါ်လာ။နှာခေါင်းနဲ့အနံ့ဆုံးပြီးတဲ့အခါမှာအနံ့ရရဲ့ဆိုတာပေါ်လာတယ်။လျှာနဲ့အရသာဆုံတဲ့အခါမှာချွေချင်းဆက်ခအဖန်နေဒီအရသာကိုတိတယ်ဆိုတာပေါ်လာ။ခန္ဓာကိုယ်နဲ့အထီးတွေ့နဲ့အောင်းဆုံးလိုက်တဲ့အခါမှာတိတယ်ဆိုတာလေးခိတိဆိုတာလေးပေါ်လာ။စိတ်ကိုကြံစည်စရာအာယုံနဲ့စိတ်နဲ့ပေါင်းဆုံးတဲ့အခါကျတော့ကြံတိဆိုတဲ့သဘာဝတရားလေးပေါ်လာတယ်။ကဲတခုနားလဲလို့ရှိရင်အားလုံးနားလဲနိုင်။ကဲဒီနေရာမှာခွန်ကြီးတို့တွေမျက်စိနဲ့ပန်းပင်တစ်ပင်ကိုမျက်စိထဲမှာပန်းပွက်လေးမြင်လာတယ်ဆိုတော့မျက်စိကလည်းယုတ်တရားပဲမြင်လာတဲ့ပန်းပွက်ရဲ့အဆင်းကလည်းယုတ်တရား။အဲ့ဒီနှစ်ခုစုံပြီးတဲ့အခါမှာမြင်သိဆိုတဲ့စက္ကူဝိညာဉ်စိတ်မြင်သိစိတ်ကိုပေါ်လာတယ်။ကဲစဉ်းစားကြည့်လိုက်လို့ရှိရင်မျက်စိဆိုတာလေသာဝရမြဲတဲ့အရာမဟုတ်ဘူးသာဝရမမြဲဘူးဆိုတာအမှန်မှအဖြစ်ဆိုင်အကျဉ်းချင်းပြောမယ်ဆိုရင်မျက်စိဟာတဖြည်းဖြည်းမှောင်းလာတာမမြဲတော့ပဲပေါ့ဒါကအကျဉ်းချင်းပြောတာဒီတဲ့အနုစိတ်ပြောမယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေရဲ့မျက်စိဟာဒီတစ်စက္ကန့်နှစ်စက္ကန့်အတွင်းမှာစက္ကန့်အတွင်းမှာအချိန်ပေါင်းဆိုပါစို့18စက္ကန့်မှာမျက်စိရတစ်ခါပြောင်းနေ18စက္ကန့်မှာဒါအကြမ်းမြင့်တွေ့ကြည့်မယ်ဆိုရင်ဒီတဲ့တူကောင်းတူလိုက်အကြမ်းမြင့်မှတ်ဖို့ရ18စက္ကန့်လောက်မှာဟောရမျက်စိကမျက်စိထဲမှာရှိတဲ့ဆဲလေးတွေကပြောင်းနေတယ်ပြတ်သွားပြီနောက်ထပ်အစ်စ်ပေါ်လာတယ်ပြတ်သွားလိုက်နောက်ထပ်အစ်စ်ပေါ်လာတယ်ဒီလိုလာနေတာနော်ပြောင်းလိုက်ပေါ်လာလိုက်ပြောင်းလိုက်ပေါ်လာလိုက်ရှိရတွေကပြောက်သွားပြီနောက်ကဖာရီရှေးမှာထုံးတဲ့ဒီလှုပ်နေတဲ့မီးလေးတွေပဲကြည့်လိုက်နော်အသေးသေးပေါ်နေတာရှေးကဟာတွေကပျောက်သွားတာပြောင်းဝင်လာတာမဟုတ်ဘူးရှေးကဟာတွေကပျောက်သွားနောက်တစ်ခါပေါ်လာတာအသေး အဲ့လိုမျက်စိလေးမှလည်းပဲ18စက္ကန့်အတွင်းမှာပြောင်းလဲမှုတွေရှိပြီးတော့ဒီအဲ့ဒီပြောင်းလဲမှုတွေကပြောင်းလဲမှုပေါင်းတိမ့်တန်းချီများလာတဲ့အခါကျတော့နောက်ပေါ်လာတဲ့အရာတွေရှေ့ကအဆင့်ကိုမမီသည့်အတွက်ကြောင့်မျက်စိမှုံနေဆိုတာဖြစ်လာတာလေချက်ချင်းကြီးကောင်းမှုံသွားတာမဟုတ်ဘူးမျက်စိကပြောင်းလဲတယ်လို့မျက်စိထဲမှာမြင်လိုက်တဲ့အဆင့်ဟာလည်းပဲထို့တူပဲပြောင်းလဲသွားတာရှိတယ်အဲ့ဒီနှစ်ခုဟာယုတ်တရားလို့ဒီလိုဆိုတာဒါပြင်းလို့ယုတ်လို့ပြောတာတော့လို့ဆိုရင်အကြံဉာဏ်ပြောမယ်ဆိုရင်အသိစိတ်မရှိဘူးပြောသိနိုင်စွာမရှိဘူးအာယုံကိုယူနိုင်စွာမရှိဘူးသူတို့ကသိနိုင်စွာမရှိဘူးဒါကြောင့်ယုတ်တရားအဲသူတို့ကသူ့ဆောင်းလိုက်တဲ့အခါမှာပေါ်လာတဲ့မြင်သိစိတ်ကလေးကြတော့သိနိုင်စွာရှိတယ်သူ့ကိုနန်းတရားအသိစိတ်ရှိတယ်ဟောကြည့်ဘုန်းကြီးတို့တွေဘယ်ပဲကြည့်လိုက်ကြည့်လိုက်ဟောဒီမျက်စိရဲ့မြင်စရာအာယုံရဲ့မြင်သိစိတ်ရဲ့အကြံဉာဏ်ဒီသုံးခုဖြစ်နေတာပဲဒီသုံးခုဖြစ်မျက်စိကလည်းမမြဲဘူးမြင်စရာအာယုံကလည်းမမြဲဘူးမမြဲတဲ့အရာနှစ်ခုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့မြင်သိစိတ်ကတော့ဘလို့လုံးမြဲမလဲတေရက်တဲ့အမေခွေကမွေးထားတဲ့ကလေးတယောက်ဟာဘလို့လုံးပြီးတော့မတည်ပဲနေမလဲမိမိကိုမွေးတဲ့အမေခွေကမှတည်တတ်တယ်ဆိုရင်ကိုယ်လည်းတည်ရမှာပဲဆိုဖြစ်စားလို့ပေါ့ရသော်ဗျာကရှင်းရှင်းလေးပြောတော့ကအာနိစ္စတံပူတံကုတောနိစ္စံကိုဟိတတိအာနိစ္စမမြဲတဲ့အကြောင်းတရားကမွေးထုတ်လိုက်တဲ့အရာဟာဘလို့လို့မြဲမှာလဲမမြဲနိုင်ဘူးဆိုတာမမြင်ကြတဲ့အဲ့ဒါလို့မမြဲဘူးဆိုတာအသေးစိတ်သိအဲ့ဒီသိလာတဲ့ပညာကိုပဲပြောတာအခုပြောတာပညာပတ္တာလောကတမီယာယံနေဒီတခါမိအတွင်းထောက်ပြီးတော့မြင်တဲ့ဒီပညာရာအလုံးတမိုးရှိတဲ့ပညာသာသနာမှာသာသနာအရေးမှာရနိုင်တဲ့ပညာလို့သူတို့ပြောတယ်เนาะအေးအဲ့ဒီမှာကြည့်လိုက်ပဲဆိုရင်မျက်စိဆိုတာလည်းမမြဲဘူးမြင်ရတဲ့အခြင်းအာယုံဆိုတာလည်းမမြဲဘူးမမြဲတာကိုအကြောင်းပြုပြီးပေါ်လာတဲ့မြင်သိစိတ်ဆိုတာလည်းမမြဲဘူးအဲ့ဒီမြင်သိစိတ်နဲ့အတူတကွပေါ်လာတဲ့ဆက်သွယ်မှုဆိုတဲ့ဖတ်တာလည်းမမြဲဘူးအဲ့ဒီဆက်တယ်မှုဖတ်တာကိုအကြောင်းပြုပြီးတော့လှလိုက်တာကောင်းတယ်ဆိုရင်လူကစိတ်တိုင်းကျဖြစ်တယ်မကောင်းဘူးဆိုရင်လည်းစိတ်ရဲ့ခံစားမှုကဒီစိတ်တိုင်းမကျဘူးဟောဝေဒနာဆိုတာကြီးပေါ်လာခံစားမှုကြီးပေါ်လာခံစားမှုပေါ်လာတဲ့အတိုင်းနောက်ကမှတ်သားမှုဆိုတာပေါ်လာတယ်မှတ်သားမှုပေါ်လာတဲ့အတိုင်းရလိုမှုမုန်းတီးမှုဆိုတာတွေကလည်းစိတ်ဆော်မှုကြီးပေါ်လာအဲ့ဒီအရာတွေအားလုံးကတခုမှခိုင်မာတာမရှိဘူးအားလုံးမှာလှုပ်ရှားငြိမ်းရန်ကြောက်ပွဲသွားတဲ့သဘောတွေကြီးပဲလို့အဲ့ဒီလိုမြင်တဲ့ပညာမျိုးဆိုလိုတယ်ဒါဖြင့်ဒီလိုမြင်ရတဲ့ပညာမျိုးကဘလောက်တန်ဖိုးရှိတယ်လဲဘလောက်တန်ဖိုးရှိလို့လဲလို့ကြည့်ဒီပညာကဘာအသုံးချလဲစီးပွားရေးလုပ်လို့ရမှာလားနော်ပတ်စံငွေကြေးနေတဲ့ဘလောက်ရမှာလဲဒီပညာသင်လို့မေးကောင်းနေလိမ့်ငွေရဖို့ပညာမဟုတ်ဘူးဒီဟာစီးပွားရေးလုပ်တဲ့ပညာမဟုတ်ဘူးစီးပွားရေးတို့စီးပွားရေးလုပ်တဲ့ပညာမျိုးဟာသူ့ရဲ့စိတ်နှလုံးအေးချမ်းအောင်မတတ်နိုင်ဘူးဟောဒီပညာသူ့ရဲ့စိတ်နှလုံးကိုအေးချမ်းအောင်တတ်တယ်အေးချမ်းကောင်းပညာလေးပဲအစိုးရအပြည့်တည်တွေးနေတာဘယ်နှလုံးဘယ်တော့စိတ်နှလုံးအေးချမ်းမှုရနိုင်မလဲဆိုချက်ကြည့်ရနိုင်တဲ့နေလိုက်ကဘယ်လိုတော့ဆိုအခုလိုမမြဲတဲ့သဘာဝတွေကိုစဉ်းရင်စဉ်းစားပြီးတော့ကြည့်တဲ့အခါမှာကတ္တမှုဆိုတာကိုချော့ချပါမယ်ကတ္တမှုဆိုတာကိုညော့သွားလိုက်တဲ့အတိုင်းနဲ့ကတ္တမှုကိုအကြောင်းပြုပြီးဖြစ်ပေါ်လာတဲ့တောကဆိုတာကိုလည်းချော့ချနိုင်ပါမယ်အဲ့ဒီတောကကိုရှော့ချဖို့ရံတွေ့တာမှုကိုရှော့မှာဖြစ်တယ်ပေါ့တောကဆိုတာမိမိရဲ့တဏ္ဍာမှာဖြစ်လာတာတဲ့တိုင်းနဲ့သူ့ရဲ့စိတ်နှလုံးကိုပူလောင်စေတဲ့အရာမျိုးဖြစ်တယ်။ဒါကြောင့်ကိုပူလောင်စေတဲ့အရာဖြစ်တဲ့တောကဖယ်ရှားနိုင်ဖို့အတွက်ဟောဒီတွေ့တာမှုဖယ်ရှားနိုင်ရန်လူတွေကတွေ့တာမှုဆိုတာကဘာနဲ့ဥပမာပြုလို့ဆိုရင်အမြင့်တွေပဲလိုက်ပြီးတော့တွေ့နေရကိုယ့်ကိုယ်စဉ်းစားကြည့်နော်ကိုယ်ပိုင်တဲ့ဆိုပါတော့စိန်လက်စုတ်လေးတခွင်းဆိုတာအဲ့ဒီစိန်လက်စုတ်လေးတခွင်းပေါ်မှာတွေ့တာနေတယ်။ဒ
างะเล่าแต่เนี่ยเล่าแต่เนี่ยจนจะไปได้เจ้ามาสุยยาเนี่ยตีตาเนี่ยเจ้าญาติเนี่ยพอบีไอ้ไอ้สิ่งนี้ส่วนนี้เวรชื่อโยมไล่ที่ส่วนไอ้ไอ้สิ่งนี้สุกมาตวยดีล่ะ
ไม
่ได้ไม่ตวยได้เฉยก็ซะไปตอกสุดาตัวเนี่ยปัดเสร็จผิดเลยล่ะ
ไ
ม่ได้ครับต้นไม้ชาเนี่ยตัวเนี้ยตัวต้นไม้ชาเนี่ยเนี้ยตัวแต่เราลุกไล่ชาเนี่ยเนี้ยตัวที่อเนี้ยเนี่ยทุกข์ยากกว่าถ้าเนี่ยเบาะตวยลงสุดอกลงสิ่งนั้นสุกออกมาတော့မတွေ့တော့စိတ်လက်စွတ်ရောင်းလို့ရတဲ့ငွေပေါ်မှာလည်းခါသွားတယ်လေတေတာမှုကပြောင်းသွားပုံရှိနော်နောက်ဆုံးကအတွေ့တွေအလုံးလိုက်ကိုဖြုတ်အောင်ဘယ်ကူမှတွေ့စရာမရှိအောင်လိုက်ပြီးတော့ဖြုတ်တဲ့နည်းဟာအခုဒီပညာနဲ့မှဖြုတ်လိုက်ရတယ်အနာရီတစ်သိကြီးကိုစဉ်းစားရေးပုဂ္ဂလမတင်ရကဖောတာဒီတရားမျိုးပဲဟောအတွေ့တွေကိုဖြုတ်ခိုင်းအတွေ့တွေမျက်စီပေါ်မှာတွေ့တာနေဒီမျက်စီဟာငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးဖြုတ်လိုက်မျက်စီထဲမှာထင်ပေါ်လာတဲ့အဆင်းကိုတွေ့ရင်ဒီအဆင်းဟာလည်းငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးဖြုတ်လိုက်အဲ့ဒီမျက်စီနဲ့အဆင်းဆုံးရင်းကြောင့်ဖြစ်ပေါ်လာတဲ့မြင်သိစိတ်ပေါ်မှာတွေ့ရဆိုရင်ဟောဒီမြင်သိစိတ်ကငါလည်းမဟုတ်ငါဟာလည်းမဟုတ်ဘူးခိတ္တခဏဖြစ်ပေါ်လာတာဖြစ်လို့သူ့ပေါ်လည်းဖြုတ်လိုက်အဲ့လိုဖြုတ်ဖြုတ်ဖြုတ်ဖြုတ်သွားလိုက်တာနောက်ထပ်တွဲစရာတွေလုံးဝမရှိတော့တွဲစရာတွေအလုံးလွတ်သွားပြီဆိုတာကိုဝိမုတ်တာစိတ်တာလို့ခေါ်တယ်အတွဲလွတ်သွားပြီဆိုလို့ရှိရင်ဒုက္ခဆိုတာမလာတော့အဲ့လိုဒုက္ခမလာအောင်ဝိမုတ်တာလွတ်မြောက်သွားတဲ့စိတ်တတ်မျိုးရအတွဲတွေကိုဖယ်ရှားပြရတယ်ဒါဖြင့်အတွဲတွေမရှိရင်တပည့်တို့နေလို့မရပါဘူးလောကကြီးဆိုတာအတွဲလေးနဲ့နေတာပါလို့ဒီလိုပြောကောင်းပြောကြလိမ့်မယ်အတွဲမရှိဘဲနဲ့နေခြင်းကပို့ပြီးတော့ချမ်းသာဒုက္ခရနိုင်တယ်လို့ပြောဆိုတယ်ရှိမိတ်စက်ကူလေးနှစ်ရွက်ထပ်ထားကြည့်စက်ကူလေးနှစ်ရွက်ထပ်ထားကြည့်အချိန်ကြီးကောက်ပြီးတော့ကိုက်လိုက်တဲ့အခါတရွက်နဲ့တရွက်တွဲနေသလားတော့မဟုတ်အလွယ်ကူပါလာတာအလွယ်ကူပါလာတယ်ဘာကြောင့်အလွယ်ကူပါလာလဲဆိုရင်အဲ့ဒီစက်ကူလေးနှစ်ခုရှားမှာဂလူးဆိုတဲ့ကောမရှိလို့အကယ်၍သာစက္ကူနှစ်ရွက်ကြားမှာစူပါဂလူးလေးထည့်လိုက်မယ်ဆိုရင်ဒီစက္ကူတစ်ခုဟာခွဲလို့ရပါအောင်မရဘူးခွဲရင်လည်းဆုတ်သွားတော့မှာပျက်စီးသွားတော့မှာအဲ့လိုမျိုးလို့ပဲဒီစက္ကူလေးနှစ်ချက်ဟာအတူတကောရှိနေတော့လေကြွတာမှုမရှိထပ်ထားလို့ရတဲ့အနေအထားမျိုးပဲမိသားစုအတွင်းမှာလည်းပဲတိုင်ရောစင်မပါပဲနဲ့အခုလိုအတူနေလို့ရတယ်ဆိုတာရှိတယ်ပေါ့အဲဒီလိုတွေ့တာမှုအလဲကောင်မှာဂလူးမရှိသည့်အတွက်ကြောင့်တစ်ခုယူရင်ကျန်တစ်ခုကဆုတ်သွားမှာမဟုတ်ဘူးပေါ့အဲဒါကြောင့်မလို့တိုင်ရောစင်ဖြတ်တယ်ဆိုတာအခုကလောကလူတွေကအတွေ့ဖြုတ်ရမယ့်အစားဘာလို့တော့ဆိုရင်ဒီမမယင်းရင်းနေစွန့်ပြစ်ပြီးတဲ့ပေါ့မမယင်းရင်းစွန့်ပြစ်ပြီးတဲ့ဥပမာမယ်သာသမီပေါ်မှာတွေ့တယ်ဆိုလို့ရှိရင်တွေ့တာကဘယ်လိုလဲဆိုရင်ခုနကဂလူးဆိုတဲ့ဈာတဲ့ကတာရောစင်လောဘကိုပြေတာသာကိုဖယားမှာမဟုတ်ဘူးသမီးကိုဖယားမှာမဟုတ်ဘူးသာသမီဆိုတာရှိနေပါလေဖယ်စရာမလိုဘူးဖယားမှာကစိတ်နဲ့တွေ့တာမှုကဖယားစိတ်แท้ကတွေ့တာမှုဖယားအဲ့လိုတွေ့တာမှုကိုဖယ်လိုက်လို့ရှိရင်စီးပွားဥစ္စာကိုမလောဘမှာမဟုတ်ဘူးစီဝါဥစ္စာလုံးတဲ့အခါမှာလူကျင်တဲ့လောဘနဲ့လုံးမစီဝါဆိုတာဖြစ်တာမဟုတ်ဘူးမြတ်စွာဘုရားကတ္တဝမြတ်စွာဘုရားလက်ထက်တော်ကဘုရားရဲ့ကတ္တဝမြတ်စွာဘုရားကြောင်းမှာဘုရားရဲ့ဥပဒကတခါကြီးဂတိကာရလို့ခေါ်တယ်ပိုရိန်တယ်ကြီးပိုရိန်တယ်ကြီးကအနာဂံကြီးသူအနာဂံကြီးကဘယ်လိုစီဝါလုပ်တုံးဆိုတော့သူကအမေအိုကြီးတွေလုပ်ကြည့်ရအမေနဲ့အဖေကမျက်စိမမြင်ဘူးမျက်စိမမြင်တဲ့အမေအဖေကိုသူလုတ်ကင်ကျွေးတာ။ဘာလို့လုတ်ကင်ကျွေးတော့ဆိုသူကအိုးလုပ်ငန်းလုပ်ပြီးတမွေးတာ။အဲ့ဒီအိုးလုပ်ဖို့မြင်တာလို့ဆိုသူမြေကိုတူးယူရင်ရေထဲမှာရှိတဲ့တီကောင်တွေပါနေတူးမိမှာဆိုတော့တီချစ်စာမြေတွေအပေါ်တီကောင်တွေကချစ်ပြီးတော့ထုတ်လိုက်တဲ့မြေတွေအဲ့ဒီကျွတ်တွေကနေပြီးတော့ရက်ထုတ်လိုက်တဲ့မြေအဲ့ဒီမြေတွေကိုလိုက်စုပြီးတော့သူက โอ้ลูกโอ้ลูกพี่ก็พบพบปีได้ค่ะมาตัวเองเชื่อมาชาติหาดีโอ้ว่าเปล่าดีโอ้ว่าเปล่าสุดพี่ก็ไอ้รอลูกชิ้นเนี่ยบอกเลยอ่ะโอ้ลายอยู่พี่ก็ผ่าท้าแก่รู้สุดผ่าท้าสนิทเนี่ยบอกเนาะสังเลยท้าแก่เลยเปรย์เลยท้าแก่ไอ้นี่โอ้ยาวหนักก็สันเลยยาวหนักโมเป็นเนี่ยก็ไปซีเพลย์เรนี่เนี่ยยาวพี่ก็ยาลาเลยซานเลยเปรย์เลยเช็ดเปรย์พี่ก็มีเงินมีเงินพากันลงช่วยละคดีการ์ดโอเรนเดจิโดคอร์ไอ้โอเรนเดจิกันเลยตัวนางันสุรตีเด็กขามาพี่มาดีพี่บีพี่เราโดดเด็กขามาจัดเต็งอันละกัดเด็กสุนตุเอพี่เราอ่ะไอ้ยอดตุ้งเงี้ยเจนสุดที่ปาลาสุนปงนับพี่เขยเนาะไอ้ที่ว่าเราอ่ะลองเขมียินดีเด็กตุ้งเงี้ยเจนี่แต่ยังว่าพี่เราโดดเด็กละเด็กขาตัวจัดเต็งอันละกัดละไอ้โอအရိယာပုဂ္ဂိုလ်တွေကလည်းစီးပွားလုပ်တယ်ဆိုတော့ဘဝမှာစာဝနေရေးအတွက်လုပ်တာကွဲတံမှုမပါဘဲနဲ့လုပ်တဲ့အလုပ်ပဲအဲတော့ဘုရားဗတာဝင်နေဘုရားနဲ့တက်တော့ကအနာဂံဒီမိသားစုတွေညာကြီးပဲရှိတော့အနာဂံမိသားစုတွေဒီဥက္ကာဆိုတဲ့သူကျဲတို့ဟထကအာလောကဆိုတဲ့မင်းသားတို့ဒါရီယာအပေါ်တော့အနာဂံနေကြည့်ပဲဆိုအနာဂံမိသားစုတွေဟာအိမ်တော်နဲ့နေတဲ့အခါမှာမောင်မလို့ဖြစ်သွားကြမိသားစုဘဝမှာနေကြနေပြီးတော့သူတို့မှာအသက်ရှင်ဖို့အတွက်နော်လုပ်ငန်းလေးတွေလုပ်ကြိုင်ပြီးတော့ဒီလိုပဲအေးချမ်းစွာနေပြီးတော့သွားကြတွေ့တာလေဆိုတဲ့ခလူသူတို့မှာတည်းရှိတယ်အိမ်တော်မှာအေးချမ်းတဲ့ဘဝနေထိုင်ပြီးတော့သွားတယ်ဆိုင်ရစ်မပါတဲ့ဒီမေတ္တာနဲ့ပဲနေထိုင်သွားကြတယ်ဆိုတာမြတ်စွာဘုရားလက်ထက်ကအဲဒီလိုအနာဂတ်မိသားစုတွေကမြောင်များစွာရှိတယ်ဟောအေးဒါဘာကြောင့်ဒီလိုနေထိုင်တာရောလို့ဆိုရင်ခုပြောရဲပညာဆိုတာရလို့နေထိုင်တာဖြစ်တယ်ဟောအဲဒီပညာဟာသာသနာရိပ်မှန်တာရနိုင်တဲ့ပညာတဲ့အခုလိုသာသနာတွင်နဲ့ကြုံတွေ့တဲ့အခါမှာဒီပညာမျိုးရအောင်လည်းပဲအမတ်တမဲမနေကြပဲနဲ့စင်ရင်သုံးသပ်ပြီးတို့ဒီပညာမျိုးရအောင်ကြိုးစားအားထုတ်ကြရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးသာသနာအရေးမှရနိုင်တဲ့ပညာမျိုးရအောင်ကြိုးစားအားထုတ်နိုင်ရပါစေကုန်တည်း
သာသာသာ
မေတ္တာပို့ရသတ္တဝါများစွာ
သတ္တဝါများ
သေးရောသေးရောသန္နာကြပါစေ
သန္နာကြပါစေ
သတ္တဝါများစွာ
သတ္တဝါများစွာ
သေးရောသေးရော
သ
န္နာကြပါစေ
သန္နာကြပါစေ
မေတ္တာရေခြင်း
မေတ္တာရေခြင်း
သုံးပါဖြင့
်သုံးပါဖြင့
်ရင်းဉဏ်ကြပါစေ
ရင်းဉဏ်ကြပါစေ
မေတ္တာရေခြင်း
မေတ္တာရေခြင်း
သော
တာပြန်သော
တာပြန်ဉာဏ်ကြပါစေ
ဉာဏ်ကြပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
စိတ်ချမ်းသာ
စိတ်ချမ်းသာ
တို့ရဆန္ဒပြေပါစေ
တို့ရဆန္ဒပြေပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
စိတ်ချမ်းသာ
စိတ်ချမ်းသာ
တို့ရဆန္ဒပြေပါစေ
တို့ရဆန္ဒပြေပါစေ
သောဏတာဒုက္ခပင်စမေတ္တာပုံနေညုတင်္ဂမမနောတရာတိတဝိတံဘဝယံဒုသုကတကမေတ္တာပုံနေညုတင်္ဂမစုပေါင်းဖို့အမေတ္တတံဟူရောင်ယူပါဝင်ဝေလာမင်းနှင့်ရောင်ရည်ရှဲယုံပေါင်းစုံရခြင်းကြောင့်တဝိတံပြင်းမဲ့ဥတ္တုံလုံးလုံးများသောတတ္တဝါတို့၏မနောတရတိဉာဏ်ဉာဏ်ဖြူစင်ဣတိမင်းဤေစင်ဖြစ်ခြင်းစေတုံးဤဟူသောရေအာညိအတွင်း၌ဒုက္ခပင်အသာစေတော်ရဣမြတိတာသာယပွင့်လန်းချမ်းသာဒုက္ခဒီဟူသောသမုဒ္ဒရာဇာဝန်တို့၏ဟောလန္တဝန္တာရှင်ဉာဏ်ဝမုံလူမည်ကြည်နူးဝေကျုံပူပွင့်ရကုန်၏ဖြစ်ပေဒုက္ခနကလေအောင်လေးတဲ့ရောရှက်တင်းကြံပိတိဒီဟူသောယနန်တို့သည်ဘဝရန်သူကောင်းစွာပဲ့တွေ့ကြိုင်လည်၍နေကြပါစေကုန်သတည်း
။